ောရရှင်များရှင်ကျမသိင်္ဂီထိုက်ပါဒီသတင်းပါစီးပွားရေးကဏ္ဍမှာတော့ဥရောပသမဂ္ဂ EU ကမြန်မာနိုင်ငံကိုငွေကြေးခဝါချတဲ့နိုင်ငံတွေစီးရင်မှာထည့်သွင်းလိုက်တာမှာမြန်မာစီးပွားရေးဖွံ့ဖြိုးရေးအပေါ်ထိခိုက်တရမှုရှိနိုင်တဲ့အကြောင်းတင်ပြမှာပါ EU ရဲ့သတ်မှတ်ချက်ကြောင့်မြန်မာနဲ့ EU နိုင်ငံတွေကြားကုန်သွယ်ရေးအပေါ်မှာရောEU နိုင်ငံတွေရဲ့မြန်မာနိုင်ငံတွေဖွံ့ဖြိုးရေးလုပ်ငန်းတွေမှာပါအနည်းနဲ့အများတုံ့ဆိုင်မှုဖြစ်သွားနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်နောက်ဟန်ဂေရီနိုင်ငံရဲ့မြန်မာဆိုင်ရာဂွန်ဒူးဆောင်ကောင်စစ်ဝင်ချုပ်လည်းဖြစ်တဲ့ဒေါက်တင့်တက်လွင်ကသုံးသပ်ထားပါတယ်ရှင
်အငွေကြီးဆိုင်ရာစက်ကြောင်းချင်းဆိုင်ရာဆက်စပ်မှုပို့ပြီးတော့ဟိုကတိကျလာမယ်ဟိုနောက်ပြီးတော့ဒီမြန်မာပြည်ဘက်ကနေပြီးတော့ပြန်ပြီးတော့ trading လုပ်တဲ့အခါမှာပေးချေတဲ့ငွေတွေရဲ့ source တွေပေါ့နော်။ဘယ်အရာရေဟိုဟိုအရင်ကဆိုလို့ရှိရင်တော့ဒါပေါ့ပေါ့လေးပဲဒါကုမ္ပဏီကနေပြီးတော့ဒါဝင်နေဝင်ငွေပါဆိုလို့ရှိရင်သူကဘယ်အနေဝင်တာလဲ။ဒီလုပ်ငန်းကဘာလုပ်ငန်းလဲ။ပြီးတော့ဘယ်လိုနဲ့ချိတ်ဆက်လုပ်ဆောင်နေရလဲ။ဆိုတော့ဒီငွေကုန်းတွေအများကြီးဖြစ်လာနိုင်တာပေါ့နော်။ဒီပိုင်းလေးတွေမှာတော့ဟိုအထက်ကျတွေဖြစ်သွားနိုင်တာပေါ့နော
်။ဥရောပသမဂ္ဂ EU ကနေပြီးတော့မြန်မာနိုင်ငံကိုဟိုငွေကြေးခွာချတဲ့နိုင်ငံဆိုပြီးတော့သတ်မှတ်ပြီးတော့စီးရင်သွင်းပါလေရှင်ဆိုတော့ဒီကိစ္စကဒီမြန်မာနိုင်ငံတွင်းကဘန်နေနဲ့မဖြစ်မနေကိုဟိုချိတ်ဆက်ပြီးတော့အလုံးလုံးနေကြရတဲ့မြန်မာစီးပွားရေးလုပ်ငန်းကြီးအပေါ်မှာဘလောက်ရိုက်ခတ်သက်ရောက်မှုရှိနိုင်မလဲ
သူတို့ဒီစီးပွားရေးဒီဘန်နေနဲ့ဆက်ဆက်လုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့ငွေကြေးဆိုင်ရာဆက်ပြောင်းမှုတွေဘိုင်းမှာသူတို့စစ်ဆေးနေနောက်တစ်ခုကကျတော့ EU တမကရဲ့funding ပေါ့နော်သူတို့ရဲ့၆ပန့်ကြီးတို့ရန်ပုံငွေတို့ဒီသူတို့ရဲ့ဟိုစာ project ဟိုစာ development fund တို့ပါတို့ဒါတွေတော့ဒီလိုမျိုးသူတို့ရဲ့ဒီ sanction လောက်ထားတဲ့ဒီ ban နေနဲ့ချိတ်ဆက်တဲ့စီးပွားရေးလုပ်ငန်းတွေအားဆိုလို့ရှိရင် EU နိုင်ငံမှာတော့ပြီးတော့ရရှိဖို့အခွင့်အလမ်းတွေရန်နေပါသွားမှာပေါ့နော်ဒါ EU ကစစ်ဆေးပြီးတော့မှ EU တမကရဲ့ထောက်ခံချက်နဲ့မှဒါရကောင်းရနိုင်တယ်ဆိုတော့ဟိုတာမန်တမားရိုးကြဒါသွားနေတဲ့ပုံစံတွေခွဲထွက်သွားပြီးတော့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့တော့ဒီငွေကြေးပြင်ပကနေပြီးတော့နိုင်ငံတကာရဲ့၆ပတ်နဲ့အပိုင်ဥရောပရဲ့အပိုင်ပေါ့နော်အဓိကဆိုလိုတာတော့ဥရောပအပိုင်၆ပတ်နဲ့အပိုင်နေမှာတော့ဟိုပန်ဒီဖြစ်သွားတာတော့လုံးဝမရတော့တာတော့ဒီလိုအခြေအနေမျိုးလေးတွေတော့ဖြစ်လာနေတာပေါ့နော
်ဆိုတော့ EU နဲ့ဖက်ဆက်လုပ်နေတယ်ဆိုတော့အထည်ချုပ်ကတော့များမယ်ထင်ပါတယ်တခြားရောဘယ်လိုကဏ္ဍမျိုးတွေရှိပါသေးလဲအများစုပေါ့ဒီမြန်မာနိုင်ငံတွင်းမှာ
ရှိပါရဲ့သူကအခုလက်ရှိမှာဆိုလို့ရှိရင်ဒီအထည်ချုပ်တစ်ခုလည်းမဟုတ်ဘဲနဲ့ဥပမာ GIZ ပေါ့နော်GIZ လိုမျိုးဒီဒီဂျမနီကနေလာပြီးတော့ဒီဟိုဟာပေါ့ NGO လိုမျိုးပေါ့နော်ဒီသူတို့ non profit organization မျိုးကြီးဟိုဘယ်လိုခေါ်မလဲဒီလိုအဖွဲ့အစည်းတွေ ਆ ဆိုလို့ရှိရင်မြန်မာပြည်ကဒီစီးပွားရေးလုပ်ငန်းအသေးလေးတွေကိုသူတို့ကဟိုရှေ့ဆောင်လမ်းကျလုပ်ထားအများကြီးရှိရပေါ့နော်ဒီသူတို့စိုက်ပျိုးရေးဆိုင်ရာနည်းပညာပေးဝေတာ coffee လုပ်ငန်းအဲနောက်ပြီးတော့ငွေပေးလုပ်ငန်းနောက်ဆက်ချုပ်လုပ်ငန်းဒါအခြေခံတွေကိုတင်ပေးတာတို့ micro finance ပေးပြီးတော့သူတို့ဒါပြန်ပြောရေးဟိုထူထောင်ပေးတာတို့တချို့ infrastructure ဘိုင်းတွေမှာသူတို့ငွေကြေးဆိုင်ရာအထောက်ပံ့ပေးတာတို့ဒါကတော့ဟိုလုံးဝရပ်တန့်သွားတာပေါ့နော်ဒါမြင်နေရတော့ GIZ ကိုဆက်လက်ပြီးတော့အခုအစ်စ်ပေါ့အဟောင်းတွေကိုတော့ပြီးဆုံးအောင်သူတို့ဆက်သွားပြီဒါပေမဲ့ GIZ ကနေပြီးအစ်စ် project တွေလုံးဝချပြီးတော့မဟုတ်တော့ဘဲနဲ့ဥရောပတက်မကပဲဒါတွေစစ်စစ်ပြီးတော့မှဆက်ချပြီးခြင်းနဲ့ချပြီးမဲ့ရပ်ဆိုင်ပိုင်းလည်းရပ်ဆိုင်ပါမယ်နော်ဒီခြေမျိုးတွေဖြစ်သွားတာအဲ့ကြတော့ GIZ တစ်ခုတည်းကဒါဥပမာပြောပြနေတဲ့ကျန်းဆိုလို့ရှိရင်ဟန်ဂေရီနိုင်ငံအနေနဲ့ဆိုရင်ငါးလုပ်ငန်းတို့ခုစံတပါးလုပ်ငန်းတို့နောက်ကော်ဖီပြီးတော့မက်ရှင်နရီပြီးလို့ရှိရင်ပလေးစံအစာထုတ်လုပ်ငန်းဟိုနောက်ပြီးတော့ water treatment ဟိုအဲ့လို project တွေကိုဒီဟန်ဂေရီသာမကဘဲနဲ့ check နိုင်ငံကြီးနောက်ပြီးတော့ဘယ်လ်ဂျန်ဒီအပိုင်းကလူတွေကမြန်မာပြည်ကလူတွေနဲ့အခုလက်ရှိကိုယ့်ရဲ့စီးပွားရေး society ထဲမှာပို့ပဲချိတ်ဆက်ထားတာရှိ
ဒီ COVID-19 ဖြစ်နေတဲ့အချိန်မှာမြန်မာနိုင်ငံမှာအခုခီးသွွားလုပ်ငန်းပါဝင်လုပ်ငန်းတော်တော်များများရပ်ထားတဲ့အနေအထားရှိရယ်ဆိုတော့ခုနဒေတာရင်းနိုင်ငံတွေရဲ့အကူအညီထောက်ပံ့ဆိုတာထဲတကယ်တကယ်တမ်းထောက်ပံ့နေတာ EU ကဒီအနောက်ဘက်နိုင်ငံများကများမယ်လို့ယူဆရတယ်ပေါ့နော်ဆိုတော့ဒီအသေးစားချင်းငွေလိုဟာမျိုးစိုက်ပျိုးရေးနည်းပညာပိုင်းလိုဟာမျိုးဒီလိုမျိုးကဏ္ဍတွေမှာတော့တိတိတသာအထိနာသွားနိုင်တဲ့အခြေအနေရှိပါသလားရှင
်။ရှိလာနိုင်ပါတယ်။ဘာလို့လဲဆိုတော့ကျမကိုယ်တိုင်board အဖွဲ့မှာပါတဲ့ RBF ပေါ့နော် Responsible Business Fund ဆိုတဲ့ group မှာကိုယ်တိုင် board of director အနေနဲ့လုပ်နေတယ်။ဒါကတော့ဒိမက်နိုင်ငံရဲ့ ngui chi chao ban mu po ti sa ngui chi chao ban mu pai po no ko wa da mae kan ne lu ye yue che bi de bo a phwe ma da mae ne tu tu yue che bi no di lo yue che bi de di lo pai ni ya so lo shin da dai mae nai ngan ni bi lo da tan maung blao tan 66 da di microfinance po lu thong ne chi po no da le de lo di tu ni ne ho long wa ma pyo pa lao de 0.01 lao da ma shi ye tu ni ne tu ngui chi chao ban mu ye pe ni ya ye ngui chi ni ma ka be tu ra ni pinya chao ban ni na mhan kan so sit si de po no သူတို့တကယ်လုပ်ဖို့ကြဆိုတော့သူတို့ရဲ့ဒီလုံဆောင်ချက်တွေတိုးတက်မှုကိုစဉ်းစားမပြတ်စစ်စီဒီတိုင်းပေးပြီးတစ်ထားလိုက်တာမျိုးမရှိဘူးစနစ်တော်တော်တော်ကျတာပေါ့နော်ဆိုတော့ဒါရီယာမြန်မာပြည်အတွက်ကဒါတော်တော်လေးကောင်းမွန်တဲ့အပိုင်းတွေတော့ရှိနေပါပေါ့နော်အခုဒီအပိုင်းတွေကရက်သွားမယ်ဆိုလို့ရှိရင်တော့ဒီအာရှနိုင်ငံဘက်မှာဆိုလို့ရှိရင်တော့ဂျပန်လောက်ပဲအားထားလို့ရတယ်မြန်မာနိုင်ငံကိုငွေ ဒီကိစ္စပေါ်မှာဘယ်လောက်အလေးထားဖို့လိုပါသလဲဟိုတော်တင်းကျပ်လွယ်အနေနဲ့ဟိုဗာမြာအကြံပြုချင်ပါတယ်ရှင်ဟိုဘယ်လိုပုံလဲကိုဗစ်ကြောင့်အလုပ်ရှုပ်ရေးအချိန်မှာဒါဟိုတော့မေးလျော့ထားလို့မရတဲ့အရာတစ်ခုတော့ဖြစ်တယ်ပြေးပွားရမှာဆိုပြီးတော့ဒါအမျိုးသားရေးဆိုင်ရာငွေကြေးကွာချမှုတိုက်ချက်ရေးဆိုပြီးတော့ဒါတန်ဒီဒီတက်လုပ်ငန်းတွေပေါ်မှာစီးပွားရေးလုပ်ငန်းရှင်တွေပေါ်မှာ အခုဒီဘက်ကနေပြီးတော့ဒီ EU နိုင်ငံရဲ့ငွေကြေးခွာချရည်လို့ဒီသူတို့ဘက်ကနေပြီးတော့ထုတ်ပြန်လိုက်တဲ့ပုံမှာဒီစံပေါ့စံနှုန်းတစ်ခုတော့မိအောင်တော့ဒီ target ကိုသွားမယ်ဒီ target ကိုသွားဖို့အတွက်ကဘာတွေဘာတွေလိုအပ်တယ်ဒီမှာလုပ်နေတဲ့လုပ်ငန်းရှင်တွေလည်းဘာတွေဘာတွေလုပ်ဖို့လိုအပ်တယ်ဆိုတာတော့မြန်မာပြည်ရဲ့အထက်ကျင်းတွေပြပြီးတော့ဒါတော်တော်လေးစဉ်းစားပြီးတော့ဖြည့်ဆည်းရမယ့် solution တစ်ခုဖြစ်တာပေါ့နော်